တော်ဆန်းစုကြည်နဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးတို့တွေ့ဆုံခဲ့တာအမှန်ပါပဲလို့စစ်ကောင်စီပြောခွင့်ရကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။နိုင်ငံတကာသတင်းတွေမှာဖော်ပြနေသလိုဇူလိုင်လ9ရက်နေ့ကတွေ့ဆုံခဲ့တာဖြစ်ပြီးအကြောင်းအရာအသေးစိတ်မသိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်။နိုင်ငံတကာသတင်းတွေမှာဖော်ပြနေသလိုတော်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့တာရှိပါတယ်။နှစ်ယောက်ချင်းတွေ့ဆုံတာပဲဖြစ်ပါတယ်။တွေ့ဆုံချိန်ကတော့ကျွန်တော်တို့ကတနါရီခွဲနီးထားလောက်တော့ကြာမြင့်ပါတယ်။ဒီအောင်ချင်းလွတ်လပ်လပ်တွေ့ဆုံတာဖြစ်ပါတယ်။ခိုင်းနိုင်ငံကြဲဝန်ကြီးတွေနဲ့လည်းသူဆွေးနွေးခြင်းတဲ့အချက်တွေကိုလွတ်လပ်လပ်ဆွေးနွေးကြတာဖြစ်ပါတယ်။ဆွေးနွေးချက်တွေကိုတော့ကျွန်တော်ဒါအသေးစိတ်မသိရှိပါဘူ
း။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းပြောခဲ့တာပါ။2021ခုနှစ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာဒီမိုကရေစီကောင်ဆောင်တော်ဆန်းစုကြည်နဲ့သူတွားရောက်တွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုက်ကမနေ့ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြင်ပန်းမှာသတင်းထုတ်တွေကိုပြောဆိုခဲ့ပြီးဒီကနေ့မှာစစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကအတည်ပြုပြောဆိုတာဖြစ်ပါတယ်။ဒွန်ဆန်းစုကြည်တ냐မှာရှိနေပြီးကောင်းမွန်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်ခဲ့တဲ့အကြောင်းပြောဆိုခဲ့ပေမဲ့ဘယ်နေရာမှာဘလို့တွေ့ဆုံခဲ့တယ်လဲဆိုတာကိုတော့စစ်ကောင်စီဘက်ကရောထိုင်းဘက်ကပါထုတ်ဖော်ပြောဆိုတာမရှိပါဘူး။မြန်မာနိုင်ငံအတွင်းပြည်ထောင်ခါတွေအဆုံးသတ်နိုင်မှုအတွက်တွေ့ဆုံဆွေးနွေးမှုတွေပြန်လည်စတင်ဖို့ဒွန်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့လည်းဝန်ကြီးပရမုတ်ဝီနိုင်းကပြောပါတယ်။ဒီတွေ့ဆုံမှုဟာအာဏာသိမ်းမှုနောက်ပိုင်းနိုင်ငံသားတန်တမာတအုပ်အနေနဲ့ဒွန်ဆန်းစုကြည်ကိုပထမဆုံးအကြိမ်တွေ့ဆုံခွင့်ရလာလဲဖြစ်ပါတယ်ခင်ဗျာ။